ကျောင်းဆွေးဝင်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့စည်းလာတဲ့ရဟတ်ရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်ခတ်ခံခဲ့ရပေမဲ့ထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူးတမရဘက်ကတော့ဒါဟာရခိုင်လက်နက်ကိုင်အဖွဲ့ AA ကပြစ်တာလို့စွပ်စွဲပါတယ်ဒီအပေါ်မှာ AA ဘက်ကတုံ့ပြန်လာတော့ချက်ချင်းထွက်မလာသေးပါဘူးဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါလိမ့်ရှင်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာစိုးရဖွဲ့ဝင်လိုက်ပါလာတဲ့တမရရဟရင်ကိုရခိုင်ပြည်နယ်စစ်သွေးကနေဗုဒ္ဓတောင်သွားခရီးစဉ်မှာတနတ်နဲ့ပြစ်ခတ်ခံရတယ်လို့တမရပြောရေးစုခွေရှိသူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်။ဒီနေ့မနေ့ကျွန်တော်တို့ဒေါက်တာဝင်းမြတ်အေးကဗုဒ္ဓတောင်ခရီးစဉ်ဖြစ်ပါတယ်။အဲဒီနေ့မနေ့ဆယ်နိုင်50ဆယ်နိုင်55လောက်မှာပြစ်ခတ်တာဖြစ်ပါတယ်။စစ်သွေးကနေဗုဒ္ဓတောင်ကိုသွားဖြစ်တဲ့ထိခိုက်ဒဏ်ရာရှိနေမရှိဘူး။တိုင်းရင်ကတော့ကျွန်တော် one byte တိုင်းကိုချက်ထိပါတယ်အဲကုစည်းကောင်ကိုအောင်မြင်စွာပြတ်နိုင်ကြပါတယ်ပြီးတော့သူခီးစည်းတိုင်းနဲ့ဆက်လုပ်ပါတယ်ပြီးတော့ကျွန်တော်တို့ကုစည်းကောင်ကလည်းပြန်ထွက်တော့ကြဆစ်တွေကိုမြင်းညက်နေ၃လမှာပြန်ရောက်ပါတယ်အနေနဲ့ပြင်ဆင်ပါတယ်ဘာလို့ကြာသွားလို့ကုစည်းကောင်မောင်းတော့တဲ့တော့တိုင်းတက်ရိုက်ပြသွားတာများပါတယ်ဗျနောက်ကပြောအဲ့ဒီကလည်းပြစ်ခတ်နေကြတယ်အဲ့ဒီမှာကုစည်းကောင်ကလည်းမောင်းတော့လို့အဲ့ဒီဒီလိုရေးသေးတောင်းလို့အဲ့လိုသွားနေကြတက်ရိုက်ရင်ဟိုရိုက်ရင်ကိုတော့အောက်ကနေတော့ကြာကျွန်တော်ရခိုင်ရွာတွေထဲမှာရှိနေတယ်သူတို့အမှားတန်ကြတော့အဲရဟင်ကမိမိမိမိတို့ကလမ်းပြနေတာ
ဒီပြေကမှုဖြစ်စဉ်တွင်ရဟင်တစ်ချက်ထိခိုက်မှုရှိပြီးလူထိခိုက်တန်ရာရရှိမှုတော့မရှိဘူးလို့ဆိုပါတယ်ဒီပြေကမှုမှာအေးအေးရခိုင်လက်နက်ကန်ဖွဲ့လက်ချက်လို့ပြောပေမဲ့အတိပြုတ်နိုင်ဖို့အေးအေးပြောရေးဆိုခွင့်ရှိသူကို VOA ကနေစူးစမ်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးဒီခရီးစဉ်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုလည်းလိုက်ပါလာတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ဒီနယ်လွှတ်တော်ဒုဥက္ကဋ္ဌနဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့မသိရှိဘူးလို့ဆိုပါတယ်။ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကဒီနယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်တိန်ကတော့
သူတို့လီနေလာတယ်တော့ကျွန်တော်တို့သိတယ်။သူတို့ကအဲ့ဒီ high school ကိုတဲမှာထားတယ်။ဒီမြို့ထဲဝင်လာတာကတော့ကားနဲ့ဝင်လာတယ်။ဒါပေမဲ့သူတို့ရဲ့ဒီအဲအောင်မဲ့ဒုက္ခသည်သခင်တွေကတော့ကျွန်တော်တို့ဖိချတာမရှိဘူးခင်ဗျာ။ဘလူပါလေးဆိုတာမသိဘူးကျွန်တော်တို့ကိုမဖိတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီခဲနာလေးကျွန်တော်မရောက်ဘူးခင်ဗျာ။
ဒေါက်တာဝင်းမြအေးဟာပုရိတောင်မောင်တော်သေးတာကိုမကြာခဏသွားရောက်လေးရှိသူသူဖြစ်ပြီးသွားရောက်တဲ့ခါတိုင်းမှာတမတော်ရဟရင်ကိုသာအုံပြုနေပါတယ်။စီရဲတင်းမာနေတဲ့သေးတာမှာတမတော်ရဟရင်ပြစ်ခတ်ခံရတဲ့အနေအထားနဲ့ပတ်သက်လို့ရေသိပ်တော်မြို့နယ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကအခုလိုတုံးသက်ပြောဆိုပါတယ်
။သူတို့ဒီအရသာရဟရင်မှဒီတစ္ဆာစစ်စင်ရဟရင်ကသူကရဟရင်ဆိုရင်တစ္ဆာတွေဒီမှာတွေ့ပြီးဆိုရင်သူတို့ကလည်းဒီရှိပြေးတယ်ဒီရင်းတွေကအခါကောက်ခါကတော့နေတာကိုရခိုင်ပြည်နယ်မှာနေရတဲ့
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်တပ်ဘက်ကရဟရင်ဂျက်လီရင်တွေနဲ့တိုက်ခိုက်နေတာအစဉ်လိုဖြစ်ပွားနေပါတယ်။စစ်ရေးသိမ်းမှနေတဲ့ရခိုင်ပြည်နယ်မှာပြည်ထောင်စုစစ်ဝန်ကြီးလေရင်ပြစ်ခတ်ခံရတာဟာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။မနေ့ကဒီဇင်ဘာ19ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့မောင်အောင်ခီးစဉ်မှာလည်းမိုင်းပါကွဲမှုဖြစ်စဉ်တွေရှိခဲ့ဘူးလို့ပြီးခဲ့တဲ့နှစ်တုန်းကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုလိုက်ပါလာတဲ့ရင်တန်းမင်းပြဘက်မှာမိုင်းခွဲခံရတဲ့ဖြစ်စဉ်တွေဖြစ်ပွားခဲ့ပါတယ်